မဆုမွေပြီးခဲ့တဲ့ပတ်ကလုတ်ခဲ့တဲ့ဒီပထမအကြိမ်သမရလောင်းစကားစစ်ထိုးပွဲမှာတော့ပြည်တွင်းစီးပွားရေးနဲ့အလုတ်ကိုင်ကိစ္စကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအရေးစားတာတွေကိုပဲအဓိကထားပြီးအပြန်အလှန်ဆွေးနွေးသွားကြတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဒီကိစ္စတွေအားလုံးမှာစိန်ခေါ်တဲ့သူ Republican သမရလောင်း Mick Romney ကအချက်အလက်တွေပိုင်ပိုင်နဲ့ဆွေးနွေးသွားနိုင်ခဲ့တယ်လို့လူအများကသုံးသပ်ကြပါတယ်ဒါပေမဲ့ဒီသမရ Obama ကတော့စကားစစ်ထိုးပွဲမှာတိတ်ပြီးတော့လမိုင်းကက်ခဲ့တဲ့ပုံမရဘူးလို့လည်းဆိုကြပါတယ
်စကားစစ်ထိုးပွဲပြီးပြီချင်းပဲအကဲခတ်တွေနဲ့လက်တွေ့ကြည့်ရှုနေသူတွေရဲ့မဲပေးစစ်တမ်းတွေအရမစ်ရော်မနီတာတယ်ဆိုပြီးယူဆခဲ့တဲ့သူက60ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အတော်လေးပြပြသားသားဖြစ်ခဲ့တဲ့သဘောပါပဲ။သမ္မတအိုဘားမားဘက်ကတော့ဒါကိုသိပ်ပြီးတော့လက်မခံပါဘူး။သမ္မတအနေနဲ့လက်တွေ့ကြကြအကောင်ဆုံးပြန်လည်ဆွေးနွေးနိုင်ခဲ့တယ်လို့ပဲဆိုပါရစေ
။ဒါဆိုရင်နောက်ထပ်လုပ်မဲ့ဒီစကားစစ်ထိုးပွဲတွေမှာဘယ်လိုနေမလဲဆိုတာကြည့်ကြရမှာပေါ့နော်။ဒီရှေ့ဘက်အင်္ဂါနေ့ကျရင်တော့ဒုတိယအကြိမ်လုပ်မယ်လို့စီစဉ်ထားတယ်မဟုတ်လား။အဲ့ဒီမှာရောဘယ်လိုအကြောင်းအရာတွေကိုသူတို့ဆွေးနွေးကြမှာလဲရှင
်။ဟုတ်ကဲ့။ဒီဒုတိယအကြိမ်စကားစစ်ထိုးပွဲကတော့တောင်ဟောမြို့နယ်ခမ်းမပုံစံဆွေးနွေးပွဲပါပြည်တွင်းရေးကိစ္စတွေကိုရောပြည်ပနိုင်ငံတကာရေးရာကိစ္စတွေကိုပါပြည်သက်ထဲကမိကုန်းတွေကိုအပြန်အလှန်ဖြေကြားကြရမှာပါတတိယအကြိမ်စကားစစ်ထိုးပွဲကြမှာပြည်ပနိုင်ငံတကာရေးရာတွေကိုအထူးပြုပြီးညှင်းခုန်ကြမယ်လို့ဆိုပါတယ
်ဒါပေမဲ့လည်းဒီနိုင်ငံရဲ့ချားမူဝါဒရေးရာတွေနဲ့ပတ်သက်ပြီးတော့ဒီအခုကတည်းကအပြန်အလှန်ထိုးနှက်မှုတွေစနေပြီမဟုတ်လားအထူးသဖြင့်ဒီအရှိအလယ်ပိုင်းဒေသရေးရာကိစ္စတွေနဲ့ပတ်သက်လို့ပေါ့
လီဗျားနိုင်ငံမှာအမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခံခဲ့ရပြီးအမေရိကန်တန်အမတ်ကြီးပါတေခဲ့ရတဲ့ဖြစ်ရပ်ဟာသမ္မတအိုဘားမားရဲ့မူဝါဒမှားယွင်းမှုကြောင့်လို့ Republican သမ္မတလောင်းမစ်ရော်မနီကလက်ညှိုးထိုးနေပါတယ
် I want to be very clear the blame for the murder of our people in Libya and the attacks on our embassies in so many other countries lies solely with those who carried them out no one else but it is our responsibility and the responsibility of the president to use America's greatest power to shape history.
လေပြားမှာအမေရိကန်ဝန်ထမ်းတွေအသက်ဖြတ်ခံရတဲ့ကိစ္စနိုင်ငံအတော်များများမှာအမေရိကန်တန်ယုံတွေအထိုက်ခိုက်ခံရတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်ဘယ်သူမှတာဝန်ရှိတယ်လဲဆိုတာရှင်းပါတယ်။အမေရိကန်သမ္မတတယောက်ဟာအမေရိကန်ရဲ့ကြီးမားတဲ့ဩဇာအာဏာတွေကိုမှန်မှန်ကန်ကန်သုံးပြီးတမိုင်းကြောင်းကိုပဲ့ကင်နိုင်ဖို့လိုပါတယ်။ဖြစ်ရတဲ့နောက်ကိုပဲလိုက်ပြီးကြုံတလို့တွားနေဖို့မဟုတ်ပါဘူး။ဥဆောင်နိုင်ဖို့လိုပါတယ်။အရှေ့လေပိုင်းဒေသမှာဖြစ်ခဲ့တာတွေကိုကြည့်ရင်သမ္မတအိုဘားမားရဲ့ခြုံရင်းချက်တွေကိုတွေ့ရပါလိမ့်မယ်လို့မစ်ရော်မနီကထောက်ပြသွားတာပ
ါသမ္မတအိုဘားမားဘက်ကတော့ဒီထောက်ပြချက်ဟာမှားနေတယ်လို့ဆိုတာပါပဲအရင်သမ္မတဘီလ်ကလင်တန်လက်ထက်တုန်းကဒီနိုင်ငံသားရေးဝန်ကြီးလုပ်ခဲ့တဲ့မက်ဒလင်းအော့ဘရိုက်ကဆိုရင်မစ်ရော်မနီဟာအထူးသဖြင့်ဒီအရှေ့လေပိုင်းကိစ္စမှာနားလည်မှုမရှိတဲ့အပြင်ဘလို့ကင်တွေ့ရမလဲဆိုတာတောင်သိပုံမရဘူးလို့ဆိုပါတယ
် It's probably a speech that to those that are notTotally into foreign policy sounds pretty good, but I think it is really full of platitudes and free of substance. You know, peace through strength, clarity, resolve.
Mitt Romney ရဲ့မိကွန်းကိုကြည့်ရတာလဲနိုင်ငံသားရေးမူဝါဒအကြောင်းကိုကောင်းကောင်းနားမလည်တဲ့သူတယောက်ရဲ့မိကွန်းလို့ဖြစ်နေပါတယ်။အဆင်မပါဘဲလေလုံးထွားနေတာပါ။ပြက်ပြက်သားသားလုပ်ရမယ်၊ဆုံးဖြတ်ချက်ပိုင်နိုင်ရမယ်၊အားသုံးပြီးတော့ငြိမ်းချမ်းရေးရယူရမယ်ဆိုတာတွေကတကယ်တမ်းမှာတော့ဒီနိုင်ငံသားရေးမူဝါဒရဲ့လို့မဟုတ်ပါဘူးလို့ Madeleine Albright ကပြောသွားတာပါ။
သမ္မတအိုဘားမားလက်ထက်မှာအမေရိကန်တွေရဲ့အီရတ်စစ်ပွဲရပ်နိုင်ခဲ့တယ်။အယ်ကိုင်ဒါခေါင်းဆောင်အိုစမာဘင်လာဒင်ကိုတုတ်တင်နိုင်ခဲ့တယ်။အဲ့ဒါတွေကြောင့်အမေရိကန်ပြည်ထောင်စုဟာပိုပြီးစိတ်ချလုံခြုံမှုရှိလာတယ်ဆိုတဲ့အကြောင်းနဲ့လူထုစစ်တမ်းတွေအရသမ္မတအိုဘားမားဟာအမျိုးသားလုံခြုံရေးကိစ္စတွေမှာပိုပြီးတာနေပါတယ်ဆိုတဲ့အကြောင်းကိုလည်းသမ္မတအိုဘားမားဘက်ကနေထောက်ပြနေကြတယ်ခင်ဗျ။
ဒါပေမဲ့လည်းဒီ Iraq မှာ American တပ်ဖွဲ့တွေရုတ်တရက်ရုတ်သိမ်းလိုက်လို့ Iraq နိုင်ငံထဲမှာအကြမ်းဖက်မှုတွေပို့ပြီးတော့များလာတယ်။ဒါအပြင်ဒီသမ္မတ Obama က Afghanistan မှာတပ်တွေရုတ်ရေးကိစ္စမှာလည်းနိုင်ငံရေးအမျက်ထုတ်ဖို့ကြိုးပမ်းနေတယ်လို့ Mick Romney ကစွပ်စွဲထားတယ်လေ
။ဟုတ်ကဲ့ American ပြည်ထောင်စုဟာစီးပွားရေးစစ်ရေးအင်အားတောင့်တင်းလာတဲ့အမျှနိုင်ငံတကာရေးရာတွေမှာလည်းဩဇာအာဏာအကြီးမားဆုံးဖြစ်နေစေဖြစ်တာမို့နောက်ထပ်တက်လာမယ့်သမ္မတကဘလို့နိုင်ငံသားရေးမူဝါဒကျင့်သုံးလာမလဲဆိုတာကိုလူအများစိတ်ဝင်စားနေကြပါတယ်။နောက်တစ်ပတ်ဒီမှာတော့အရှိအာရှဒေတာနဲ့ပတ်သက်လို့နိုင်ငံသားရေးမူဝါဒဘယ်လိုပုံစံမျိုးတွေရှိလာမလဲဆိုတော့ပေါ်ထွက်လာမယ်လို့ထင်ပါတယ်ခင်ဗျာ။